မြန်မာနယ်စပ်ကရင်ပြည်နယ်မြောက်ရီခရိုင်ရွှေကိုကိုမြို့တက်ထဲကအွန်လိုင်းလိမ်လည်ခိုင်းတွေကိုထိရောက်စွာအရေးယူနိုင်ဖို့အတွက်ထိုင်းတရုတ်အမေရိကန်အပါအဝင်နိုင်ငံတကာကဖိအားပေးမှုတွေအရှိန်မြင့်တက်လာတဲ့အချိန်မှာပဲအွန်လိုင်းလိမ်လည်ခိုင်းတွေလောင်ကစားဝိုင်းတွေရာဇဝတ်မှုတွေကိုညီနေရငှားရမ်းပေးတာဒီလုပ်ငန်းတွေအတွက်လုံခြုံရေးယူထားပေးတဲ့ကရင်ပြည်နယ်အတွင်းကနေကြားဆောင်တက် BGF ကတရားမဝင်နိုင်ငံသားတွေ6လအတွင်းထွက်ခွာပေးဖို့အတွက်မြန်မာတရုတ်အင်္ဂလိပ်ဘာသာနဲ့ကြေညာချက်ထုတ်ပြန်လိုက်ပါတယ်။ရွှေကုတ်ကိုမြို့သက်မှာမိသားစုဝင်တဦးဖမ်းဆီးခံရတဲ့အတွက်မကြသေးခင်ကမှငွေကြေးနဲ့တွားရောက်ရွေးထုတ်ခဲ့ရသူတဦးက VOA ကိုအခုလိုပြောပါတယ်
။ဒီမေလာတရနေ့ရက်စပြီးအော်တိုဝါ30ရက်နေ့ဒီဆိုတရားမဝင်အလုံငန်းလုံးနေတဲ့သူတွေအဲ့ဒီဒီဥစားဆက်ဆက်နေတဲ့သူတွေနိုင်ငံသားတွေတရားမဝင်အခုကိုဝင်နေတဲ့သူတွေပေါ့မမလေးကားသားတွေပါမှာသူပါမှာတရုတ်ပါမှာဟဲ့နားရရှိရအရေရတော့အဲ့ဒီမှာရှိရဟိုတရားမဝင်တဲ့နိုင်ငံသားတွေတဲ့တွေအကုန်လုံးထွက်ပါဘူးလို့သူတို့ဝင်ထုတ်လိုက်တာ
နေကြားဆောင်တက်တာဝန်ရှိသူတို့ကကရင်သတင်းစင်ကိုပြောကြားချက်အရမြဝတီခရိုင်ထဲမှာတရုတ်ထိုင်းနဲ့တခြားနိုင်ငံသားသတ္တောင်းကျော်လောက်နေထိုင်နေတယ်လို့ဆိုပါတယ်ဒီထဲမှာလူပုံဥခံရသူတွေလောင်းကစားကျွေးကြောက်လေလံမှုလုပ်ငန်းတွေကိုဆက်လက်လုပ်ကိုင်နေရသူတွေလည်းပါဝင်နေပါတယ်။ဒီလူတွေကိုဘန်းငွေ3000ကနေ3000ခွဲထိပေးမှအဲ့ဒီနေရာကနေထွက်ခွာခွင့်ရတာဖြစ်တဲ့အတွက်အခုထုတ်တဲ့စာဟာ PR တွေကိုရော့ကြောက်အောင်လုပ်တာဖြစ်နိုင်ကြောင်းအခုလိုဆက်ပြောပြပါတယ်
။ရောင်ပြထုတ်တာပဲဖြစ်နိုင်တာပေါ့။ဒါကဘယ်လိုနည်းနဲ့ပဲဖြစ်ဖြစ်သူတို့ထင်မှာပဲသူတို့သိထားမှာပဲ။ဘယ်နည်းနဲ့မှပြန်ဆောင်မှာမဟုတ်ဘူး။ဒါလို့အဓိကဒါငွေရှာလို့လည်းသိကြကြီးကိုနိုင်ငံတကာအားဒီပြောပြားပြတဲ့ကြားပြန်နိုင်ငံလေးနိုင်ငံကိုဆံမှုဆံပြီးဖို့ဆိုတာအစီအစဉ်လောက်တဲ့အခါကျတော့ဒီမှာကအကုန်လုံးကဒီနာဝတ်တွေညီမှာပဲဒီကလာပုံနေတာဟိုအရင်ကတော့ဆိုရင်ဘာမှဟိုအဆောက်အဦကရှိတာမှမဟုတ်တော့အခုအဆောက်အဦကနေတာမှမဟုတ်ဘူးတော့လက်ရှိတွေကပဲနိုင်ငံသားကိုရောက်လာတော့အောင်မေးတာ
တစ်ဖက်ကလည်းအခုလိုမျိုးတရားမဝင်နိုင်ငံသားတွေထွက်ခွာဖို့အတွက်စာထုတ်တယ်လို့တစ်ဖက်ကလည်းလူသစ်စုဆောင်းတာတွေဆက်လုပ်နေတယ်ဆိုပြီးမြို့ကန်တွေကဆိုပါတယ်လောင်ကစားမျိုးတော်ရွှေကုတ်ကိုမှနိုင်ငံပေါင်း30ကျော်ကနိုင်ငံသားတွေရောင်းစားခံရမှုတွေရှိနေတာပါအခုဆိုရင်မြောက်ရီမျိုးကတိုက်ပွဲတွေဖြစ်ပြီးရွှေကုတ်ကိုမျိုးတက်ကလောင်ကစားလုပ်ငန်းတွေကိုအကာအကွယ်ပေးထားတဲ့နေကြားဆောင်တက်ကဖိအားပေးခံရတာတွေရှိလာပါတယ်ငွေလိမ်လုပ်ငန်းတွေမှာအဓိကပါဝင်သူတွေထဲမှာကရင်ပြည်နယ်နေကြားဆောင်တက်ကခေါင်းဆောင်3ဦးပါဝင်နေတယ်ဆိုပြီးUSIB အဖွဲ့ကလည်းဧပြီလ22ရက်နေ့မှာထုတ်ပြန်ထားပါတယ်။ဘုံမူကြီးစောချစ်သူနဲ့ဘုံမူကြီးစောတင်ဝင်းတို့ကတော့ကြားဖြန့်လုပ်ငန်းတွေအတွက်လက်ခံနေရာချပေးတာ၊လုံခြုံရေးအကာအကွယ်ပေးထားတာတွေ၊တခြားအကူအညီတွေပေးမှုတွေလုပ်ဆောင်နေပြီးမြောက်ရီမြို့နယ်နဲ့ရွှေကုတ်ကိုမြို့ကအွန်လိုင်းလိမ်လည်ခိုင်းကြားဖြန့်စင်တာတွေကိုလုပ်ကိုင်ဆောင်ရွက်နေတယ်ဆိုပြီး USIB ကပြောဆိုထားပါတယ်ရှင်။